ကပင်းနဲ့စစ်တိုင်တိတ်နေတဲ့ရခိုင်ပြည်နယ်မှာတပ်မတော်ရဲ့စစ်စင်ရေးတဲ့အတွင်းဒေသခံတွေဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်မှာကိုဘက်ကရော့ကဂျုံနေရရှိမှာပဲစီရေးတိမှမှုတွေဂျုံနေရတယ်လို့ဒေသခံရသားတွေဖမ်းဆီးစစ်ဆေးခံရတာထိခိုက်သေးဆုံးတာတွေရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့ကိုယ်တိုင်ဂျုံရသူတွေကပြောပါတယ်။မနေ့တုန်းကလေကြောက်တော်မြို့နယ်တာစီကျေးရွာမှာလုံချွေတပ်ဖွဲ့ဝင်တွေကဒေသခံတချို့ကိုခေါ်ဆောင်တော့တယ်လို့ရွာသားတဦးလေးတနတ်တိမှန်သိဆုံးတော့တယ်လို့ဒေသခံတွေကအကြောင်းကြားခဲ့ကြောင်းကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကတော့မနေ့ကဟို9နာရီနောက်မှာပေါ့မနေ့ကည9နာရီနောက်မှာကျွန်တော်တို့အသက်ပြေရပါတယ်။အမိတ်ချစ်တယောက်လည်းဆက်လာတာပေါ့ဒီလိုအချိန်မျိုးဖြစ်နေတယ်။ဟိုရာတွေရဲ့တကြောင်တွေရောက်နေတယ်ခေါ်တာဆက်ချာသေးတာလည်းရှိတယ်။အဲဆိုပြီးတော့ကြားတယ်အဲဒီရပါတချို့ကိုလည်းခေါ်ပြီးတော့မှဒီသူ့ပါတယ်ဆိုတာလေးတွေပေါ့ဒီကလေးတွေလည်းကြားတယ်ဟောပြီးတော့ဟိုစိတ်မကြခင်တော့မှပဲနောက်ထပ်ဆက်လာတယ်တယောက်ဒါကြည့်ကြည့်ပြီးတော့တယောက်သွားတယ်ဆိုပြီးတော့မှကျွန်တော်တို့ကြားတယ်အဲ့ဒါလေးတွေကတော့ကျွန်တော်တို့ကြားတယ်မနေ့ပိုင်းကလို့ပဲအဲ့ဒီရပါတွေကလည်းကြောက်နေပြီးတော့ဆက်သေးနေကြတယ်တချို့အမျိုးသမီးတွေကကျွန်တော်ဆက်ဆက်ကြပါတယ်ဟိုဒါမှမနေရတော့ဘူးဒီလိုဖြစ်နေပါတယ်
တမ်တော်စီကြောင့်ကခေါ်ဆောင်တော်သူတွေအတွက်သက်ဆိုင်ရာမိသားစုဝင်တွေစိုးရိမ်နေကြတယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတချို့ကတော့စိုးရိမ်တာကြောင့်တင်းရှောင်ခဲ့ကြရတယ်လို့လည်းကိုယ်တိုင်တွေ့ခဲ့တဲ့တာစီကြီးဝါသားတူကပြောပါတယ
်ဒီမြန်မာတမ်တော်ကဆင်းလာတယ်ဆင်းလာပြီးတော့ကျွန်တော်တာစီအနောက်ကို၃လခွေလောက်ရောက်နေအရှိမကြီးပါဘောကသူကလမ်းနာကြီးလမ်းနာငယ်နဲ့ပြပြီးတော့ဝင်နေပါကြီးပါလို့နောက်ပြီးတော့ရဟိမကြီးရဲ့ဟိုလူတွေကလေးတွေအော်ကိုယ်ကမိမရဲ့အသက်ကြီးကိုလည်းကြားမှမကြားဘူးလူပေါင်းတရာကြီးကိုဖက်ပေါ်သွားတယ်ကျွန်တော်မြင်ရတယ်ကျွန်တော်လည်းမြင်ရတယ်ကျွန်တော်လည်းတော့သူတို့ခေါ်တတ်တာမြင်တော့ကျွန်တော်လည်းတော့နင်းနေဆောင်ပြီးတော့ဖက်တာပေါ့နော်
ဒေသခံတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်တော့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တပ်မတော်တည်မှန်ပြန်ကြားရေးဖွဲ့တာဝန်ရှိသူတွေကိုဘူရော်ရေကဆက်တွေ့ခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခဲ့တာမရှိသလိုရခိုင်ပြည်နယ်လုံခြုံရေးနဲ့နေသားရေးရာဝန်ကြီးဘုံမုံကြီးမင်းတန်းကလည်းသတင်းမရရှိသေးကြောင်းပြောပါတယ်။မနေ့ကညနေပိုင်းကလည်းတာစီကြီးရွာနေကြောက်ကူစုကြီးရွာမှာအသက်40ရွယ်မျိုးသားတူတနက်နေ့ပြစ်တက်ခံခဲ့ရတယ်လို့ဒေသခံတယောက်ကပြောပါတယ
်။ဒီကျွန်တော်ဒေသမှာကဒီအပြင်းနဲ့လောက်ရတယ်။ဆန်စီဟာရတယ်လောက်တယ်။ဒီရတွေကတော့ကိုယ့်မောကိုယ့်အကွန်စီကမှဒီကကွန်စီကမှဒီအပြင်းနာအဘမတ်တမတို့မြန်မာတမတို့တန်းပြီးတော့ဒီလိုအပြင်းပြီးတော့ဆက်ပြီးဆက်ပြီးဒီလိုပြောတာပေါ့အားတော့ပြပြီးအဲသူကတော့အဖာဦးထောင်းအောင်လို့ပြောရယ်သူ့နာမည်ကတော့စင်ပါဘောနော်ဦးစင်ပါဟောအတန်း
ပုံနှကြောင်းမြို့နယ်စပထားကြီးရွာမှာလည်းမနေ့တုန်းကတင့်တော်စစ်ကြောင်းတစ်ခုကဝင်ရောက်စစ်ဆေးပြီးဆိုင်ပိုင်ရှင်တို့ကိုခေါ်ဆောင်တော့တယ်လို့ဆိုင်အိတ်တွေကိုလည်းယူဆောင်တော့တယ်လို့နီးစပ်သူတွေကပြောပါတယ်တင့်တော်ကတော့စပထားကြီးရွာမှာရခိုင်လက်နက်ကန်အဲအဖွဲ့တွေတူလောင်ထားတဲ့ဆိုင်ရိုက်ခါတွေကိုဖမ်းဆီးရမိခဲ့ပြီးဖမ်းဆီးရမိသူနဲ့ဆိုင်အိတ်တွေကိုစစ်တွေကိုပို့ဆောင်ပြီးဥပဒေနဲ့ညီဆောင်ရွက်သွားမှာဖြစ်ကြောင်းဒီကနေ့ပဲတင်ထုတ်ပြန်ထားပါတယ်ကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကတော့စစ်ဘေးနဲ့ကပ်ဘေးတိုင်တိတ်နေရှင်မှာဒေသခံတွေထိခိုက်နစ်နာမှုမရှိအောင်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်
ကျွန်တော်တို့ကတော့ဗျာဒီအချိန်မှာကတော့ကျွန်တော်တို့ဒီပို့ရင်ထဲမှာကိုနေရတဲ့တော့မှကျွန်တော်တို့ဒီတွူရီနေကြရတဲ့ဒီကြောကတဲ့အခြေအနေတွေကတအားဆိုးနေတဲ့အခြေအနေမျိုးတွေမှာကျွန်တော်တို့တတိထားပြီးနေကြရတဲ့ပြည်သူတွေပူလောင် profile ရောက်နေကြတဲ့အချိန်မှာတော့ဒီအရင်လက်နက်ကကိုကိုလို့ဆိုဒီအချိန်မှာဒါဒါဒီသားတဲ့နှလုံးသားတွေနဲ့တော့နေချင်းချင်းဆက်စားပဲနေလို့ကျွန်တော်ခံတယ်ဒါပေကိုကိုလို့ပေါ့ဒီအချိန်မှာတော့ဒါပြည်သူတွေကိုထက်ပြီးတော့မှကျွန်တော်တို့ဒီပူလောင်မှုတွေထက်မပေးဘူးအထူးတည်ပြုလို့လည်းတော့ကျွန်တော်ပြင်တယ်။
ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးမစ္စတာအိုလာဂရန်ကတော့ကာယောဂါနဲ့စစ်ဘေးဒဏ်တွေကြောင့်အကူအညီလိုအပ်နေချိန်မှာတိုက်ခိုက်မှုတွေရပ်စေးရေးကုလသမဂ္ဂအတွင်းမှုလျှောက်ရဲတိုက်တွန်းချက်ကိုလိုက်နာဖို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။စစ်ဘေးရောကပ်ဘေးနဲ့ပါရင်ဆိုင်နေရချိန်မှာတတိယချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေပြေဝသွန်ခွင့်ရအောင်ဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်ရခိုင်ပြည်ကနေတတိယပေးပို့ထားတာဖြစ်ပါတယ်။